COVID ကာယောဂါကာလမှာမြန်မာပြည်အဝန်းကအကြောင်းတွေပိတ်ထားပေမဲ့ကချင်လူမျိုးရေးအဖွဲ့ KIO မြောက်ပိုင်းတိုင်းဒေသကအကြောင်းတွေကိုစက်တင်ဘာလလောက်ကပြန်လည်ပွင့်လှစ်ခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကတော့ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အန်ကွန်လကြီးွာကအထက်တန်းကျောင်းမှာကျန်းမာရေးစစ်ဆေးခဲ့ရမှာတော့ကျောင်းသား400ကျော်လောက်မှာ COVID ပိုးတွေ့ရှိခဲ့ကြောင်းအင်ဂျန်ရံဒေသခံတယောက်ကပြောပါတယ်အင
်ဂျန်ရံမြို့နယ်ဒီကမ္ဘာကြီးပါပေါ့။အဲဝချင်းချုပ်နေလေရှိဒီနေရာကြီးကတော့အဲမှာမနေ့အဖြစ်တော့ရှူရကျော်စစ်တပ်အခါမှာ400ကျော်ပေါ့။400ကျော်ပြည့်ကျော်ရပဲစားရဟုတ်။အဲဟိုဘက်မှာကျတော့ဒီစီလီစီပေါ်တာနဲ့အာစီပေါ့နော်။အာစီချပ်ပေါ်တာအဲ့ဒီမျိုးတောင်သားတွေဒီခက်ခဲတဲ့တောင်သားတွေပေါ့။လာနေတဲ့
အန်ကွန်လကြီးွာဟာအင်ဂျန်ရံမြို့နယ်နဲ့စွမ်ပရာဘွန်းမြို့နယ်အစပ်မှာတည်ရှိပြီးဒီနှစ်မြို့စလုံးကကျောင်းသားတွေဟာအန်ကွန်လအထက်တန်းကျောင်းမှာလာရောက်စာသင်ကြတာပါ KIO ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အော်တိုဘာလ23ရက်နေ့ကကျောင်းဆရာတဦးနေမကောင်းဖြစ်တာကိုစစ်ဆေးရာကကိုဗစ်ပိုးစတင်တွေ့ရှိခဲ့ကြောင်း28ရက်နေ့အထိလူ800ကိုစစ်ဆေးရာမှာတော့ပိုးတွေ့ရှိသူ449ဦးရှိကြောင်းဖော်ပြထားပါတယ်ကိုဗစ်ပိုးတွေ့ရှိသူတွေများပြားတာကြောင့်အန်ကွန်လရွာကိုလော့ဒေါင်းချထားပြီးပိုးတွေ့ရှိတဲ့လူနာတွေကိုအထက်တန်းကျောင်းမှာနေရာချထားကူတာပေးနေကြောင်းလဲ KIO လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အန်ကွန်လာကျေးရွာနဲ့အဆက်အသွယ်ရှိတဲ့ကက်သလစ်ဘာသာဖုံးတော်ကြီးတပါးကတော့သူတို့အနေနဲ့ဆေးဝါးနဲ့ဆေးပစ္စည်းအသုံးဆောင်တွေပေးပို့ထားကြောင်းမိန့်ကြားပါတယ်
။ဘုရားမှာဆိုကက်သလစ်ဘာသာကြီးကဒီများတော့တောင်းတရတယ်။ဆိုတော့ကုဗစ်ရဲ့ဖွန်တင်မှာပါတဲ့ဟာကခုနကပြောမိကြည့်တယ်။ဆိုတော့မနေ့ကပဲတဲ့ဒီနေ့ဒီကုဗစ်ဒီဆက်ကစ်တို့ဒီပီးကြီးတို့ဥပလိုက်ပြီးတော့သူ့မှာတဲ့အစ်တော်တော့ပြေးလိုက်တယ်တဲ့။ဒါကအသာသာတော့ဒါမှမဟုတ်ကုဗစ်ကြီးရဲ့
ပြီးခဲ့တဲ့လပိုင်းတွေကအန်ဂျန်ရံမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လမ်းတစ်လျှောက်မှာနှစ်ဖက်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိပါတယ်။ဒါကြောင့်အန်ကွန်လာရွာကိုစေဝါနဲ့ရိတ်ခါပို့ဆောင်ဖို့အခက်အခဲဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်နစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလန်စွမ်ဆွန်ကတော့ကိုဗစ်အတွက်အရေးပေါ်လိုအပ်လာရင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကခွင့်ပြုလိမ့်မယ်လို့ယူဆကြောင်းပြောပါတယ်။
ကျွန်တော်ကြားရတာကတော့ဟိုအောက်ဆီဂျင်တွန်းတာမျိုးအဆင့်မှုပဲနဲ့ရိုးရိုးဟိုတုတ်ကွေးဖြားနာပုံစံမျိုးပေါ့ဆစ်လိုက်တော့ positive ဖြစ်တာပေါ့အဲ့လိုအခြေအနေမှာရှိတယ်တော့ကြားရတယ်ကြားအခြေအနေဆိုးတာတို့ဘာတို့အောက်ဆီဂျင်ကျက်လက်တာတို့ဘာတို့အခြေအနေဆိုးရင်တော့ကျွန်တော်ဟိုကုညီရမယ့်တောင်းရှိတယ်ဆိုတော့အားလုံးနဲ့ခွင့်ပြုရမှာပါဒါတော့ဟောပေါ့ဒီထောက်ခံစားတော့လိုတော့ပေါ့
ဒီလ23ရက်နေ့ကတော့ KIO မြောက်ပိုင်းတိုင်းဒေသဖြစ်တဲ့ပူတာအိုစွမ်ပရာဘွန်းဘက်မှာ positive လူနာ12ဦး negative center မှာဆေးဝါးကုသမှုခံယူနေသူ20ဦးနဲ့ကျန်းမာရေးစောင့်ကြည့်ခံရသူ249ဦးရှိကြောင်း KIO ကထုတ်ပြန်ထားပါတယ်။အန်ဂျန်ရံမြို့နယ်အန်ကွန်လကျေးရွာကနောက်ဆုံးအခြေအနေကိုမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိတဲ့သူတွေမအားလက်တာကြောင့်ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးခင်ဗျာ။